ဗြိတိန်နိုင်ငံမှာ COVID-19 ကပ်ဘေးရောဂါနဲ့သေဆုံးသူဦးရေကြောက်ခမန်းလိလိမြင့်တက်လာတာကြောင့်စစ်ပွဲကာလဆေးရုံတွေမှာဘယ်သူအသက်ကိုအရင်ဦးစားပေးခဲ့မလဲဆိုတဲ့ရွေးချယ်ကူတာတဲ့အခြေအနေမျိုးရောက်လာနေကြောင်း Leeds မြို့ကစီးကျိုအထူးကူဆရာဝန်ဒေါက်တာတက်ကူကူက VOA ကိုပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဆရာဝန်သူနာပြုတ်တချို့လည်းသေဆုံးခဲ့ရပြီဖြစ်တယ်လို့သူကပြောပါတယ်အသက်ရှူလမ်းကြောင်းကိုအဓိကတိုက်ခိုက်တဲ့ COVID-19 ရောဂါအတွက်ဗြိတိန်နိုင်ငံတဝန်းဆေးရုံတွေမှာဘလို့ပြင်ဆင်ကုသနေတယ်လဲဆိုတာတွေကိုဆက်လက်တင်ပြမှာပါဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ဗုဒ္ဓဟူးနေ့တနေ့တည်းသေဆုံးသူဦးရေ1000နီးပါးရှိခဲ့ပြီးကမ္ဘာမှာအဆိုးဆုံးဖြစ်နေတဲ့အီတလီနဲ့စပိန်နိုင်ငံတွေလောက်နီးပါးအခြေအနေရောက်လာနေပါတယ်ဆေးရုံတွေရောက်လာတဲ့လူနာတွေတဲ့ဘသူကိုဦးစားပေးကယ်မလဲဆိုတဲ့အခြေအနေနဲ့ပတ်သက်လို့ဒေါက်တာတက်ကူကအခုလိုရှင်းပြပါတယ်
အခုကျွန်တော်တို့ကဆင့်မြေပြင်ရောက်နေတယ်လို့ပဲဟိုမရှင်နိုင်တဲ့လူတော့မကယ်တော့ဘူးတိုင်းမဲ့ထားခဲ့ရတော့မှာပဲဆိုတော့ပုံစံမျိုးနဲ့ပဲကျွန်တော်တို့သွားပါတယ်အဲ့ဒါကိုစိတ်လည်းမကောင်းစရာတော့ကောင်းပါတယ်ခါလေးကြလို့ရှိရင်ပေါ့နော်ဟိုဒီလိုမျိုးဒီ covid ဒါမဲ့ဖြစ်ခဲ့လို့ရှိရင်ဒီ patient တွေကိုဆိုရင်ကျွန်တော်တို့က intensive care ကိုပို့ကောင်းပို့မယ်ကျွန်တော်တို့ဝင်လာနေရဆေးရုံဝင်လာနေရဒီ patient ကိုဘယ်အဆင့်ထိလုပ်မလဲဆိုတော့ကျွန်တော်တို့တွေကစုပ်ပြရပါတယ် criteria ကျွန်တော်တို့ချထားတယ် criteria ဥပမာအဖြစ်ပေါ့နော်ကိုယ့်ဘက်ကိုယ်မှာအိမ်ပြင်မဲ့ထွက်ပြီးဈေးကိုယ်တိုင်မဝင်နိုင်တဲ့လူမျိုးတို့ပေါ့နော်ပြီးလို့ရှိရင်ပြီးရင် underlying medical problems တွေပေါ့နော်ခြောက်ကမကောင်းဘူးနှလုံးမကောင်းဘူးအဆုတ်မကောင်းဘူးစီးချိုသွေးတို့တွေအရင်နေ control မကောင်းဘူးအစ stroke တွေရထားတယ်ပေါ့နော်ပြီးလို့ရှိရင် dementia တွေဖြစ်နေတယ်ဒီလိုမျိုး patient တွေပေါ့နော်အဲ့လို patient မျိုးတွေဆိုရင် ventilator သွားတင်လိုက်ရင်လည်းတင်ရုံပဲဖတ်တယ်ပြန်ကိုထွက်လာမှာမဟုတ်ဘူးဆိုအဲ့လိုမျိုးတီးပြီးသား patient တွေဆိုကျွန်တော်တို့မတင်တော့ဘူးအဲ့တော့ဒါကတိုင်းပြည်လုံးပေါ့ consensus နဲ့ကျွန်တော်တို့ခုလုပ်နေပါတယ
်ဒီတိုင်းနိုင်ငံမှာ covid ကြောင့်တည်ဆုံးသွားတဲ့ဆရာဝန်အများစုကနားနှာခေါင်းလည်ကြောင်းအထုကုတွေဖြစ်ပြီးလူနာနဲ့အနီးကပ်ကုသပေးနေရသူတွေလည်းဖြစ်တယ်လို့ဒေါက်တာတက်ကူကူကပြောပါတယ်ဒါအပြင်ငယ်ရွယ်တဲ့သူနာပြုတွေလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးတည်ဆုံးခဲ့တာတွေတွေ့ရတယ်လို့ဆိုပါတယ်လက်ရှိဖြစ်တဲ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေတဲ့အသက်ရှူလမ်းကြောင်းဆိုင်ရာအပိုင်းကိုအဓိကပံ့ပိုးပေးနိုင်ဖို့တနိုင်ငံလုံးဆေးရုံတွေမှာပြင်ဆင်ထားတဲ့နည်းစနစ်ကိုဒေါက်တာတက်ကူကူကအခုလိုရှင်းပြပါတယ
်။လန်ဒန်အပောင်းတိုင်းပြည်လုံးမှာခွဲခန်းတွေကိုရပ်လိုက်ပါတယ်ကျွန်တော်တို့ခွဲတာတွေကို emergency အလွယ်လို့ကျန်တာဘာမှမခွဲ emergency နဲ့ cancer အလွယ်လို့ကျန်တာဘာမှမခွဲပါဘူး။မခွဲဘဲနဲ့ကျွန်တော်တို့ဘာလုပ်လိုက်လဲဆိုတော့အဲ့ data ကြီးတွေ patient data မှာခွဲပြီးခွဲစိတ်ပြီးလို့ရှိရင် recovery ဆိုတဲ့နေရာမှာပေါ့နော် patient တွေကိုထားတဲ့နေရာတွေကိုအကုန်လုံးကိုဘယ်လိုဖြစ်နေပြောင်းလိုက်လဲဆိုလို့ရှိရင် intensive care unit ပေါ့နော် ICU bed တွေအကုန်လုံးပြောင်းလိုက်ပြီးအဲ့မှာ machine တွေတက်လိုက်ပါတယ်အဲ့လိုနည်းနဲ့ intensive care ကိုကျွန်တော်တို့ capacity ကိုမြင့်တင်လိုက်ပါတယ်ပြီးလို့ရှိရင်နောက်တစ်ဆင့်အရောကျွန်တော်တို့ဘာလုပ်လဲဆိုတော့ပေါ့နော် Nightingale Hospital ဆိုတဲ့ဆေးရုံကြီးကြီးလေးဆောက်လုပ်လိုက်ပါတယ်အရင်ကတော့ဒါ exhibition center ကြီးပေါ့နော် conference center ကို exhibition center တို့ကျွန်တော်တို့ဒီ medical conference တွေလုပ်နေကြနေရာကြီးတွေပဲပေါ့နော်အဲ့ဒီမှာကျွန်တော်တို့ London မှာတစ်ခု Manchester မှာတစ်ခု Birmingham မှာတစ်ခုကျွန်တော်တို့ Leeds ရဲ့ကျွန်တော်တို့ Leeds မှာဆို Leeds ရဲ့ကရက်ကမြို့ဖြစ်တဲ့ Harrogate ဆိုတဲ့မြို့မှာတစ်ခုကျွန်တော်တို့လုပ်ပါမယ်ပြီးလို့ရှိရင်ဒါ extension တဘောမြို့ပေါ့ကျွန်တော်တို့ဆေးရုံတွေမှာမနိုင်လို့ရှိရင်လှမ်းပို့အောင
် virus ကူးစက်မှုလေ့လာတွေ့ရှိချက်တွေအရဆိုရင်ယောက်ျားတွေမှာပိုးပြီးကူးစက်ခံရပြီးခန္ဓာကိုယ်ဝသူတွေမှာပိုးအဖြစ်များတာတွေ့ရတယ်လို့ဒေါက်တာတက်ကူကူကပြောပါတယ်လက်ရှိဗြိတိန်နိုင်ငံမှာဗုဒ္ဓဘုနှစ်အထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 9,000 ကျော်ကျော်ရှိနေပြီးသေဆုံးသူပေါင်းဟာ 6,000 ကျော်ရှိနေပါတယ်။ဒါကြောင့်မတ်လ20ရက်နေ့ကတည်းကဗြိတိန်အစိုးရကနေတိုက်တီလုံးလိုက်နာဖို့ထုတ်ပြန်ထားတဲ့ lockdown အမိန့်ကိုနောက်သတင်းပတ်အထိထပ်ပြီးတိုးချဲ့လိုက်ပါတယ်။အဲ့ဒီအမိန့်အရတိုက်တီလုံးခီးအသွားလာနဲ့လူတွေအိမ်ကနေအပြင်ထွက်တာတွေကပြင်းပြင်းထန်ထန်ကတ်သက်ထားပြီးကျောင်းတွေ၊ရုံးတွေ၊စားတောက်ဆိုင်တွေအားလုံးပိတ်ပင်ထားတာဖြစ်ပါတယ်။ကျမအင်ဂျင်နီယာပါရှင်။